မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေတဲ့သူတွေအခုရပိုင်းဇက်တိုက်ဖမ်းဆီးခံရပါတယ်။ထိုင်းနိုင်ငံမှာမီးရှို့မီးပန်းဆက်ရုံပောက်ကွဲပြီးတော့အနည်းဆုံးလူအယောက်20သေဆုံးသွားပါတယ်။တရုတ်နိုင်ငံမှာတော့ပြီးခဲ့တဲ့နှစ်နှစ်ဇက်တိုက်လူဦးရေ2000ကျော်ဆန်ကျင်ပြင်ရော့ကျသွားပါတယ်။ဖိလစ်ပိုင်မှာဂျက်ဖနီကားမောင်းနဲ့ယင်မောင်းယာနဲ့ချီဆန်နာပြခဲ့ပါတယ်။မြန်မာနိုင်ငံကအွန်လိုင်းငွေလိမ်ကိုင်းတွေသူတို့နိုင်ငံမှာရောက်လာမှာကိုလာအိုအစိုးရကစိုးရိမ်နေပါလေ။ဒီလိုထူးခြားတဲ့အာရှတဝါသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်နေပါလေ။ကျွန်တော်စောဖို့ပါပါ။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်တဲ့သူတွေကိုရဲတပ်ဖွဲ့ကအခုရက်ပိုင်းပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးနေပါလေ။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနရဲ့တရားဝင်ထုတ်ပြန်တဲ့စာရင်းတွေအရပြီးခဲ့တဲ့တပတ်အတွင်းမှာတင်တရားမဝင်နေထိုင်တဲ့နိုင်ငံသားသားယာနဲ့ချီအဖမ်းခံရပြီးတော့အဲ့ဒီအထက်မှာမြန်မာနိုင်ငံသားအနည်းဆုံးအယောက်150ပါပါတယ်ဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားနဲ့ပါကစ္စတန်စတဲ့နိုင်ငံကနိုင်ငံသားတွေလည်းဖမ်းဆီးခံရပါတယ်ဒေသခံမလေးရှားနိုင်ငံသားတွေကိုယ်တိုင်ကရက်ွက်တွေထဲမှာမလုံခြုံတော့ဘူးစိတ်နှောက်ရှက်ဖြစ်တယ်ဆိုပြီးတော့တိုင်ကြားတာတွေရှိတာကြောင့်မလေးရှားရဲတပ်ဖွဲ့ကအခုလိုလိုက်ဖမ်းနေတာလည်းဖြစ်ပါတယ်အဖမ်းခံရတဲ့သူတွေကိုလက်တလောဒေသတွင်ထောင်နေမှာဖမ်းဆီးထိန်သိမ်းထားပြီးတော့မလေးရှားလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အရေးယူသွားမယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံအလဲပိုင်းကမီးရှို့မီးပန်းဆက်ရုံတရုတ်မှာဗုဒ္ဓဘုနေကပောက်ကွယ်မှုဖြစ်ခဲ့တဲ့အတွက်အနည်းဆုံးအလုတ္တမအယောက်20သေဆုံးပြီးတော့အများအပြားဒဏ်ရာရသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဘန်ကောက်ကနေမိုင်80လောက်အကွာကစုဖန်ဘူရိခရိုင်လေကွင်းတစ်ခုထဲမှာရှိတဲ့ဆက်ယုံပောက်ကွယ်တာဖြစ်ပြီးတော့ပောက်ကွယ်တံကိုတမိုင်လောက်အကွာကတော့အပန်းကျဲကြီးကြားခဲ့ရတယ်လို့ဒေသခံကပြောပါလေ။မီးရှူးမီးပန်းဆက်ယုံပိုင်ရှင်လင်မယားနဲ့ကလီတီလည်းပောက်ကွယ်တဲ့အထဲပါပြီးတော့သိဆုံးသွားတယ်လို့ထိုင်းချေဆိုင်ချန်နယ်3ရုပ်သံကပြောပါလေ။ပြီးခဲ့တဲ့2022ခုနှစ်တုန်းကလည်းအဲ့ဒီဆက်ယုံမှာပောက်ကွယ်မှုဖြစ်ပြီးတော့တအူးသိဆုံးခဲ့ပါလေခင်ဗျာ။တရုတ်နိုင်ငံရဲ့လူဦးရေဟာပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်ဆန်ကျင်တင်ကျဆင်းသွားပြီးတော့လူဦးရေ200000ကျော်ရောကျသွားတယ်လို့တရုတ်မျိုးသားစည်ရင်အင်ဌာနကဒီနေ့ထုတ်ပြန်ပါတယ်။ကလေးမွေးနှုံးနေကျသွားပြီးတော့ကိုဗစ်ကပ်ရောဂါနဲ့သိဆုံးနှုံးတိုးလာတာကြောင့်အခုလိုလူဦးရေရောကျတာလို့ဆိုပါတယ်။ပြီးခဲ့တဲ့2023ခုနှစ်ထဲမှာတင်လူဦးရေ200000ကျော်ရောသွားတာကြောင့်လက်ရှိတရုတ်နိုင်ငံမှာလူဦးရေ1400ကျော်ပဲရှိတော့တယ်လို့ဆိုပါတယ်။ကလေးမွေးဖွားတဲ့နှုန်းဟာ2022ခုနှစ်ထဲမှာ900000ကျော်ရှိခဲ့ပေမဲ့ပြီးခဲ့တဲ့2023ခုနှစ်မှာတော့900000ပဲရှိတော့တယ်ဆိုပါလေအမျိုးသမီးတွေကလေးပိုမွေးနိုင်ဖို့ရည်ရွယ်ချက်နဲ့ဈေးတက်တာအင်ညာတွေငွေသားအပါအဝင်အကျိုးခံစားခွင့်တွေကိုတရုတ်ဆိုရကဖန်တီးပေးထားပေမဲ့လည်းမအောင်မြင်ဘူးလို့သတင်းတွေကဖော်ပြပါတယ်တရုတ်နိုင်ငံမှာကလေးမွေးဖွားနှုန်းနည်းလာပြီးတော့သက်ကြီးရွယ်ဖို့အရေးအတွက်များလာတာကြောင့်စီးပွားရေးအတွက်လုံလုံနိုင်တဲ့အသက်အရွယ်လုံလုံလောက်လောက်မရှိဖြစ်လာမှာကိုလည်းတရုတ်ဆိုရကပူပန်နေပါလေခင်ဗျာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတော့ဂျပနီလို့ခေါ်တဲ့ရှေ့ခေတ်ကြက်ကမီနီဘတ်မောင်းတဲ့သူတွေအင်ကာနီကစုရုံဆန္ဒပြကြပါလေကားမောင်းသမားယာနဲ့ချီဟာဂျပနီကားတွေနဲ့ဖုန်းနေတီးစုစုညံ့ညံ့ချီတက်ဆန္ဒပြခဲ့တာပါဒုတိယကမ္ဘာစစ်ပြီးခတဲ့ကတုံးလာတဲ့ဒီဂျပနီကားတွေဟာပို့ဆောင်ဆက်သွယ်ရေးအတွက်အဓိကအခန်းကဏ္ဍမှာပါဝင်သလိုဖိလစ်ပိုင်ရဲ့အမျိုးသားလက္ခဏာတစ်ခုဖြစ်နေပါပြီဒါပေမဲ့အစိုးရကတော့အဲ့ဒီဂျက်ကအဟောင်းတွေကိုပြန်သိမ်းပြီးတော့ခင်မီဘတ်ကားတွေနဲ့အစားထိုးဖို့ပြင်ဆင်နေတာကြောင့်ကားသမားတွေကန့်ကွက်ဆန္ဒပြတာဖြစ်ပါတယ်။လေတူးညဉ့်ညံမှုအတွက်လည်းတတ်တာစီမဲ့ပို့ခင်မီတဲ့ကားတွေအစားထိုးမောင်းကြဖို့အစိုးရကတိုက်တွန်းနေတာဖြစ်ပါတယ်။ဂျပနီကားအဟောင်းမောင်းတဲ့သူတွေကတော့သူတို့ကားတွေအစိုးရစီပြန်အပ်ပြီးတော့ကားအသိယူလိုက်လို့ရှိရင်အကျွေးတွေပြီပြီးတော့ငွေရေးကြီးခက်ခဲမှာကိုစိုးရိမ်နေကြတာဖြစ်ပါလိမ့်ခင်ဗျာ။မြန်မာနဲ့တရုတ်အာဏာပိုင်တွေပေါင်းပြီးတော့မြန်မာနိုင်ငံထဲမှာခိုးအောင်နေတဲ့အွန်လိုင်းငွေလိမ်ကိုင်းတွေကိုအပြင်းအထန်ဖမ်းဆီးနှိပ်နင်းနေတာကြောင့်အိမ်နီးချင်းလာအိုအစိုးရအတွက်ခေါင်းခဲစရာဖြစ်လာနေပါတယ်။အဲ့ဒီငွေလိမ်ကိုင်းတွေလာအိုနိုင်ငံထဲပြောင်းလာမှာအထူးသဖြင့်ရွှေသရီးခံအထူးစီးပွားရေးဆောင်တဲ့ပြောင်းရွှေ့လောက်ကင်လာမှာကိုလာအိုအစိုးရဘက်ကစိုးရိမ်နေတယ်လို့အမည်မဖော်လိုတဲ့သံတမန်တို့က RFI ကိုပြောပါတယ်။တချိန်နှင်းမှာပဲတောင်ကိုရီးယားအစိုးရကလည်းရွှေသရီးခံဒေတာကိုသူတို့နိုင်ငံသားတွေခရီးမသွားဖို့ပိတ်ပင်လိုက်ပါတယ်။အဲ့ဒီဒေတာမှာရာဇဝတ်မှုတွေတိုးမြင့်လာနေပြီးတော့ငွေလိမ်ကိုင်းတွေဟာသူတို့နိုင်ငံသားတွေကိုပိတ်မှတ်ထားနေတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ရွှေသရီးခံစီးပွားရေးဆောင်တဲ့ရာဇဝတ်ကိုင်းတွေရောက်မလာအောင်ပြည်တွင်းရောနိုင်ငံတကာလုံခြုံရေးတပ်တွေနဲ့ပါပူးပေါင်းနှိမ်နင်းဖို့ဒေတာကန်တွေကလိုလားနေကြပါတယ်။ လူကုန်ကူးမှုအပါဝင်ရာဇဝတ်မှုမျိုးစုံကျူးလွန်နေတဲ့တရုတ်နိုင်ငံသားအယောက်450ကျော်ကိုဖမ်းပြီးတော့လာအိုအစိုးရကတရုတ်လက်ထက်ကိုပြီးခဲ့တဲ့ဒီဇင်ဘာလမှာအနှံခဲ့ပါတယ်ခင်ဗျာ။